ဒီကိစ္စတာနဲ့လေးပိစက်ဒီမှာအသုံးပြုနေတဲ့ဖန်လို့ရီတန်းငွေတွေကိုရှော့ချဖို့တမိုင်းဝင်သဘောတူညီချက်ကိုကမ္ဘာနိုင်ငံ200နီးပါးလောက်ကသဘောတူလိုက်ကြပြီဖြစ်ပါတယ်။ဒါဟာယာတိရုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာအဓိကခြေလှမ်းတရလည်းဖြစ်ပါတယ်။ရွန်ဒါနိုင်ငံကာကာလီမှာကျင်းပနေတဲ့ယာတိရုဆိုင်ရာညီလာခံအတွင်းစနေနေ့ကဒီသဘောတူညီချက်ကိုကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံ198နိုင်ငံကအစိုးရတွေကဒီသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပြီးတော့ဒါဟာတမိုင်းဝင်ခြေလှမ်းတရဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောကြားလိုက်ပါတယ်။အိုဆုံးလာပါသေးတဲ့ဓာတ်ရုပ်ပစ္စည်းတွေကိုအစားထိုးဖို့အတွက်လွန်ခဲ့တဲ့ဆယ်စုနှစ်ကာလတွေအတွင်းမှာ HFC လို့ခေါ်တဲ့စက်ရုံတွေကထုတ်တဲ့ hydrofluorocarbon တန်းငွေတွေနဲ့အစားထိုးခဲ့ပေမဲ့အဲ့ဒီ HFC တန်းငွေကကမ္ဘာကြီးပူနွေးမှုကိုဖြစ်စေခဲ့တာဖြစ်ပါတယ်။တရုတ်နဲ့အိန္ဒိယလိုထွန်းစွန်းစားနိုင်ငံတွေမှာရေကဲစရာနဲ့ဒီပိဇက်ဒီရောင်းချမှုတွေတဟုန်တို့မြင့်တက်ခဲ့ပြီးတဲ့နောက်ကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ HFC တန်းငွေအန္တရာယ်ကတဟုန်တို့မြင့်တက်လာခဲ့တာဖြစ်ပါတယ်။ဘာဂလီအမျိုးသားတခွဲစမ်းသပ်ခံရအစိုးရတော့လေးပိစက်တွေက HFC တန်းငွေတွေအများဆုံးထုတ်လုပ်တာဖြစ်ပြီးတော့လာမယ့်2030ခုနှစ်မှာလေးပိစက်နောက်ထပ်တန်း900လောက်အသုံးပြုသွားဖို့ရှိတယ်လို့လည်းခန့်မှန်းပါတယ် HFC တန်းငွေကိုဘယ်အချိန်မှစတင်ပြီးရှော့ချမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီစာချုပ်မှာသဘောတူခဲ့တဲ့နိုင်ငံတွေကိုအုပ်စုသုံးစုခွဲခဲ့ပါတယ်အမေရိကန်နဲ့ဥရောပနိုင်ငံအများစုကတော့2019ခုနှစ်မှာ10ရာခိုင်နှုန်းစတင်ရှော့ချသွားမှာဖြစ်ပြီးတော့2036ခုနှစ်မှာ85ရာခိုင်နှုန်းရှော့ချဖို့သဘောတူခဲ့ပါတယ်ခင်ဗျာ